အိန္ဒိယနိုင်ငံကပ်ပလီကျွန်းစုတွေနားမှာရိုဟင်ဂျာအယောက်100လောက်အနည်းဆုံးပါဝင်တဲ့လေတစင်းတောင်းတင်နေပြီးလေပေါ်မှာပါလာသူ16ယောက်ကနေအယောက်20လောက်ဟာရေနဲ့အစားအစာငတ်ပြတ်လို့ရေနစ်လို့သေဆုံးသွားနိုင်တဲ့အခြေအနေနဲ့ကြုံခဲ့ရတယ်လို့ရိုဟင်ဂျာအရေးလှုပ်ရှားတဲ့အဖွဲ့နှစ်ခုကပြောပါတယ်။တောင်းတင်နေတဲ့လေစီကိုအိန္ဒိယတင်ပေါ်5ဇင်ဒီဇင်ဘာလ20ရက်အင်္ဂါနေ့နောက်ပိုင်းတုန်းကချဉ်ကပ်ခဲ့ကြောင်းရိုက်တာသတင်းမှာဖော်ပြပါတယ်။အိန္ဒိယရေတပ်နဲ့ကမ်းခြေဆောင်တပ်တွေဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးအသေးစိတ်ထုတ်ပြန်ပြောကြားခြင်းမရှိသေးပါဘူး။ဒီချိန်ထဲမှာပဲရိုဟင်ဂျာ73ယောက်သေဆုံးခဲ့မှုနဲ့ဆက်ဆက်ပြီးလူကုန်ကူးမှုဂိုင်းဝင်တန်တရားရှိသူ12ယောက်ကိုရတပ်ဖွဲ့ကဖမ်းဆီးထားကြောင်းမြန်မာစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဒီဇင်ဘာလ5ရက်နေ့မှာလေကူနာကခြံဝင်းတစ်ခုတည်းကိုရဲကဝင်စီးခဲ့ပြီးလူကုန်ကူးရမှာတုံးခဲ့တဲ့ရင်ငါးစင်းနဲ့စီတင်ကားတစ်စီးကိုဖမ်းဆီးမိကြောင်းစစ်ကောင်စီကအင်္ဂါနေ့မှာထုတ်ပြန်ထားတာပါ။ရခိုင်ပြည်နယ်အနောက်ပိုင်းကမွတ်စလင်255ယောက်ကိုဒီဂိုင်းကလူကုန်ကူးခဲ့ကြောင်းလည်းထုတ်ပြန်ကြမှာဖော်ပြပါရတယ်။ရိုဟင်ဂျာမွတ်စလင်တွေဟာမြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ဖိနစ်မှုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကနေအသက်ဆုံးပြီးနှစ်စဉ်ထွက်ပြေးနေကြတာမှာအများစုကမလေးရှားနိုင်ငံကိုသွားကြလေရှိပါတယ်ခင်ဗျ။